ဆရာနာသိပြီနောက်ပိုင်းခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်သံတမန်ကြီးကအားပေးစကားပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့လည်းနှစ်သက်ကူစူတောင်းစကားဖြင့်ပြောကြားလိုက်ပါတယ်
This year, the people of Myanmar have shown incredible courage and resilience in the face of immense challenges.
As a new year approaches, ဒီနေ့တည်းမှာပဲမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းမယုံနယ်လောက်ပျော်မြောက်တဲ့တတိနဲ့ကြံ့ကြံ့ခံနိုင်စွမ်းကိုပြသကြပါတယ်။နှစ်သက်ကူပြောင်းမှုအခြေနီးကပ်လာတာနဲ့မျှမြန်မာပြည်သူတွေငြိမ်းချမ်းကြပါစေ၊ကျန်းမာကြပါစေ၊ဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ယူသားစွာစွန့်မကောင်တောင်းလိုက်တဲ့အကြောင်းတမန်ကြီးသောမတ်စ်ပိုင်လာကဗိုလ်ထုံးနဲ့အွန်လိုင်းကနေနှစ်သက်ကူဆုတောင်းစကားပြောကြားရမှာထပ်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကရဲသားစုရောက်ကိုဖယ်ရှားအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်ပေါက်နေတာကြောင့်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကမြန်မာဆက်အာဏာနေပေါ်ဖိအားပေးနေတာပါဆက်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေပေါ်အပြင်းထန်နေနေမှုတွေကြောင့်နောက်ဆက်တွဲလက်နက်ကန်ပြပကတ်တွေနေရဆုပ်ကွာထွက်ပြေးရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေကြုံရမှာကိုလည်းနိုင်ငံတကာတိုင်ဝမ်ကသတိပေးပြောဆိုထားပါတယ်